မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြီးမှလုံဆောင်ခဲ့ခြင်းဖြစ်ကြောင်း HRW လူခွင့်ရေးဆောင်ကြည့်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူရမယ်လို့ဆိုပါတယ်ဒီမိုကရေစီနိလနဲ့ကြရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရကိုဖြုတ်ချပြီးစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်တာကိုဆန္ဒပြကန့်ကွက်ကြသူတွေကိုစစ်ကောင်စီတပ်တွေကအသက်သေးစေနိုင်တဲ့လက်နက်တွေတုံးပြီးလိုင်တာယာမျိုးကိုဝိုင်းပြီးပြစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ရည်ရွယ်လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်ဆန္ဒပြရင်လိုင်တာယာမျိုးမှာပြစ်မိနေကြသူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်လိုင်တာယာမှာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ဆိုပြီးစစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေဟာလည်းစေယုံနေမိရှူတာမိသက်ကားတွေတွာလာလို့မရအောင်တာစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စူပူအောင်ကြွသူတွေဖြစ်တယ်လို့စစ်ကောင်စီဘက်ကပြောခဲ့ပါတယ်အဲ့လိုပြစ်ခတ်တပ်ဖြတ်ခဲ့ကြတဲ့လုံခြုံရေးအဖွဲ့ဝင်တွေပေါ်အပြစ်ပြေးအရေးယူတာမျိုးမကြားသေးရဘူးလို့လည်း HRW ကပြောပါတယ်ခင်ဗျာ